စစ်ကောင်စီတပ်ကအင်အားအများအပြားတိုးမြင့်ချထားတဲ့ရှမ်းပြည်နယ်မှာဗုဒ္ဓဘူးနေ့နဲ့ဒီကနေ့ကြာသပတေးနေ့နှစ်ရက်ဇက်တိုက်တိုက်ပွဲဖြစ်ပါတယ်။ဟာခါမျိုးနယ်ဖလန်းမျိုးအနီးမှာစစ်တပ်ကို CNA ချင်းအမျိုးသားတပ်နဲ့CDF ချင်းပြည်သူ့ကာကွယ်ရေးတပ်တွေကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရန်ကုန်ကလာတဲ့ချင်းပြည်နယ်ကတိုက်ပွဲသတင်းကိုရန်နိုင်ပြောပြပေးပါရှင်။
ချင်းပြည်နယ်ထန်တလန်မတူပီမင်းတပ်ဖက်တွေမှာစစ်တပ်နဲ့ CNA CDF ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်ခဲ့ပြီးတဲ့နောက်အော်တိုဘာလဇန်းကစပြီးစစ်ကောင်စီကချင်းပြည်နယ်ဘက်မှာတပ်အင်အားအများပြားပို့ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်အင်အားတိုးချဲ့နေချိန်မှာပဲမနေ့ကနဲ့ဒီနေ့ဟာခါနဲ့ဖလန်းနီးမှာစစ်တပ်နဲ့ CNA
ဆလိုင်းတန်နီကဗီဒီယိုကိုခုလိုပြောပါတယ်မနေ့ကနေဒီနေ့ပေါ့တိုက်ပွဲတစ်ကြိမ်ဖြစ်တာပေါ့နော်မနေ့ကဟာခါခက်မှာတိုက်ပွဲတစ်ကြိမ်အဲ့ဒီမှာတော့စစ်ကောင်စီတပ်ကငါးဦးကြတယ်ကျွန်တော်တို့ဖက်ကတော့အထိခိုက်ရှိဖို့ပေါ့ခုဒီနေ့စစ်တပ်နိုင်ခန့်မှာဆလမ်းကနဲ့ဟာခါခက်လာတဲ့စစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့အခြေရောက်တူရမှာပြန်ဖြစ်တော့ဂရုခဲကနဲ့ဆလမ်းမျိုး
သူတို့ဟာခါခဲကိုသူအများကြီးပို့တက်လာတဲ့စစ်ကောင်စီတပ်ဖွဲ့ရှင်တို့ကပိတ်ထားတာပေါ့
ဒီနေ့ဖလန်းမြို့အနီးတိုက်ပွဲဖြစ်တဲ့နေရာနာကျေးရွာနေရွာကနေတချို့ကိုစစ်တပ်ကမီးရှို့ခဲ့တယ်လို့ပြောပါတယ
်ဒီနေ့ကအခုတိုက်ပွဲဖြစ်တဲ့နေရာမှာခွေးရွာကိုမီးရှို့တယ်လေးနိုင်လောက်မီးရှို့တယ်အခုတိုက်ပွဲဖြစ်တဲ့နေရာကဆံလောင်လို့ခေါ်တယ်ဒီနေ့ကတုံးကိုမီးရှို့တယ်မီးရှို့တဲ့ရွာကဟိုတီးလို့ကျွန်တော်တို့ခေါ်တယ်မီးရှို့တဲ့ဆေးလောက်ရှိတဲ့ရွာတုံးကိုမီးရှို့တယ်အဲ့မင်းတို့ကတော့သူတို့အဲ့ဒီလိုဆလန်းကနေအလာမှာအရက်ပန်းနေတော့အဲ့ဒီတဲတွေမှာအလောင်းဆောင်တွေ့ရတယ်ကျွန်တော်တို့ကြားပြရတာကအဲ့ဒါစစ်ကောင်စီကပြစ်ပြီးတော့တဲတွေမှာပြစ်ထားတာပေါ့ဒီနေ့အလောင်းပြန်ကောက်တယ်တော့ကျွန်တော်တို့ပြရတယ
်အရသားတွေဆုံးလာနဲ့ပတ်သက်ပြီးတော့တီးကြအတီးပြုတ်ချက်တော့မရသေးပါဘူးဟာခါမျိုးကတယောက်ကတော့မင်းကဟာခါမျိုးအထက်မှာတိုက်ပွဲဖြစ်ကြောင်းကြားသိရပေမဲ့ဒီနေ့တိုက်ပွဲဖြစ်တာတော့မသိရကြောင်းပြောပါတယ်
ညပြင်းပြင်းညလုံးရဲ့ဖိတ်မှလည်းဖိတ်ဖိတ်ဖြစ်တယ်လို့ပြောကြတယ်အဲမမေရပေါ့ရွာဖက်ကြတဲ့လမ်းမှာပါခံတလံဖိတ်ခေါ်မှာပေါ့ညလုံးရွာအခါကနေ6မိုင်ကိုမနာတော့ဘူးကြီးဆမ်းညတယ်ရွာ
ဟာခါဒေသကနောက်တူကတော့ဟာခါမြို့မှာနေကင်းဘက်အခြေအနေပုံမှန်ရှိနေပေမဲ့ညနေပိုင်းမှာတော့လမ်းပေါ်ထွက်သူမရှိတော့ဘူးလို့ပြောပါတယ
်ဟာခါတော့ဘလို့ရတော့မဆူသေးဘူးဒီတိုင်းပဲနေနေကြောင်ရဝါဘာနာရှင်တော့လူကမရှိတော့ဘူးလေအပြင်မထွက်ကြတော့ဘူ
းချင်းမီနယ်ကအခုရပိုင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးစက်တင်ဘာလတုန်းကတော့ထန်တလန်မြို့နယ် CNA ချင်းမျိုးသားတပ်ဖွဲ့ဌာနချုပ်အနီစစ်ကောင်စီရဲ့လုံခြုံရေးတပ်ခန့်ကို CNA နဲ့ CDF အဖွဲ့တွေကတင်းယူခဲ့ပြီးတဲ့နောက်ထန်တလန်မြို့မှာတိုက်ပွဲဖြစ်ခဲ့ပြီးထောင်နဲ့ချီတဲ့မြို့ကန်တွေနေရာဆုံးခွာတိမ်းရှောင်နေကြပါတယ်လောလောဆယ်မှာတော့စစ်ကောင်စီတပ်ကမကွေးတိုင်းပခုတ်ကူနဲ့စကိုင်းတိုင်းကလေးမျိုးကတဆင့်ချင်းအောင်ကိုစစ်ကြောင်းနှစ်ကြောင်းနဲ့တွားနေပြီးတန်ကြက်ကရင်အပါဝင်စစ်ကား100ကျော်လောက်ရှိမယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်အဲဒါကြောင့်ချင်းပြည်နယ်ဘက်မှာတိုက်ပွဲတွေပြင်းထန်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ